နေ့ခေတ်က attention economy ဖြစ်ပါတယ်။တနည်းအားဖြင့်ပြောရမယ်ဆိုရင်မျက်လုံးတွေတွားတဲ့နောက်ကိုကျွန်တော်တို့ငွေကြေးတွေလိုက်ပါတယ်။ဒါကြောင့်မလို့ attention ရဖို့အတွက်လုပ်ငန်းတွေကကြိုးစားကြပါတယ်။အားလုံးမင်္ဂလာပါ။ကျွန်တော်ဖြူပိုင်ပါ။ကျွန်တော်တို့ company နေတဲ့ working professional တွေရဲ့productivity နဲ့ profit ကိုတိုးတက်အောင်ကူညီပေးနေတဲ့ marketing trainer consultant တယောက်ဖြစ်ပါတယ်။ကျွန်တော်ဒီနေ့ဒီ podcast လေးမှာဒီက sharing လုပ်သွားခြင်းတဲ့အကြောင်းအရာကတော့ကျွန်တော်တို့ sales funnel လို့ခေါ်ပါတယ်။အဲတော့ကျွန်တော်တို့လုပ်ငန်းရှင်ပဲဖြစ်ဖြစ်ကျွန်တော်တို့ marketing professional ပဲဖြစ်ဖြစ်ကျွန်တော်တို့လုပ်ငန်းတစ်ခုကိုလုပ်နေရတဲ့လူတိုင်းအတွက်ဒီ sales funnel ကမတိမဖြစ်ဖြစ်ပါတယ်။အဲတော့ကို Facebook မှာကြော်ညာရင်ပဲဖြစ်ဖြစ်ဒီ sales funnel ကအင်မတန်ရေးကြီးပါတယ်။ဒါတော့ကျွန်တော်တို့မြန်မာလိုကတော့အယောင်ကတော့လို့ခေါ်ပါတယ်။အဲတော့အယောင်ကတော့ပါလေကျွန်တော်တို့လေ့လာကြည့်လိုက်အောင်။ Okay.အပေါ်မှာအဖြစ်ဆိုရင်လုပ်ငန်းသားရဲ့ယူချက်ကကိုယ်ပစ္စည်းရောင်းချင်တာဖောက်တဲ့တည်းလိုခြင်းမှုလိုအပ်မှုတွေဖြည့်ဆည်းပေးချင်တာပေါ့ဗျာဒါပေမဲ့ဒီချက်ချင်းရောင်းလို့ကျွန်တော်တို့ကမရဘူးဒီကြားထဲမှာကျွန်တော်အဆင့်လေးတွေရှိတယ် psychological အဆင့်လေးတွေရှိတယ်အဲ့တော့ marketing ရဆိုလို့ရှိရင်ကျွန်တော်တို့ဘာလို့ခေါ်လဲဆိုရင် safe funnel လို့ခေါ်တယ်ပထမဆုံးအနေနဲ့လူတွေကိုယ့်ရဲ့ကိုယ်ပစ္စည်းကိုမဝယ်ခင်မှာမြင်တွေ့ရမယ်စဉ်းစားကြည့်ရအောင်ကွန်ပျူတာကိုမြင်တွေ့ရမယ်မြင်တွေ့ပြီးွားတဲ့အချိန်ကမှမြင်တွေ့တဲ့လူတွေအကုန်လုံးကိုယ့်ကွန်ပျူတာကိုဝယ်မှာမဟုတ်ဘူးဒီတဲမှာမှာကိုယ့်ရဲ့ကွန်ပျူတာကိုယ့်ရဲ့လုပ်ငန်းကိုဟိုစိတ်ဝင်စားတဲ့လူတွေအလားအလာရှိတဲ့လူတွေတဆင့်ပြန်ဖြစ်သွားမယ်ဒါဒီဒုတိယတဆင့်မှာပြီးွားတဲ့အချိန်ကမှကျွန်တော်တို့ရှိလာဝယ်မယ်ကျွန်တော်တို့ရဲ့ပေါက်တွေဖြစ်သွားမယ်အဲ့တော့ဒီအဆင့်တိုင်းမှာကျွန်တော်တို့အနေနဲ့က system ကြက်ကြတွေတိစောက်ထားမှကျွန်တော်တို့ရဲ့ကွန်ပျူတာကိုဝယ်ရတူပြီးဖြစ်ဖြစ်များလာမှာဖြစ်ပါတယ်အဲ့တော့ကျွန်တော် Facebook ကိုအသုံးပြုပြီးတော့မှဒီ safe funnel ကိုလို့တိစောက်ကြမလဲအဲ့တော့ number 1ကတော့ကျွန်တော်မြင်တွေ့တဲ့လူများအောင်ကျွန်တော် reach များအောင်ကျွန်တော်လုပ်ရပါတယ် Facebook မှာဆို REACH reach လို့ခေါ်ပါတယ်တချို့ Facebook တွေလည်းကြာဝင်ပြီးတာဖြစ်မှာပါ The reach များတိုင်းလည်းကျွန်တော်တို့က engagement လို့ခေါ်တဲ့စိတ်ဝင်စားတဲ့လူတွေများလာမှာမဟုတ်ပါဘူး engagement ဆိုတာကိုယ့်ရဲ့ post မှာ line လုပ်တယ်react ပေးတယ် comment ပေးတယ်ဒါမျိုးကိုကျွန်တော်က engagement လို့ခေါ်ပါတယ်အတိတ်တွေကကျွန်တော်တို့ရဲ့ဒီ post ကိုစိတ်ဝင်စားတဲ့သူအလားအလာရှိတဲ့ပေါ့ဗျာအဲ့တော့ဒီအားမှာတစ်ဆင့်ကျွန်တော်တို့အနေနဲ့ကသူတို့နဲ့ဒီ conversation စကားပြောမယ်ဒါမှမဟုတ်လို့မေးမြန်းတဲ့ဟာကိုတခြားဖြေနိုင်မယ်ဆိုရင်ကျွန်တော်တို့ရဲ့ဝေယူရဲ့ပေါ့တဲ့နည်းဖြစ်လာမျိုးပေါ့အဲ့တော့ဒီအဆင့်3ဆင့်ရှိပါတယ်အဲ့တော့ဒီအဆင့်3ဆင့်မှာအလားအလာရှိတဲ့စိတ်ဝင်စားတဲ့သူတွေများလာအောင်ကျွန်တော်ဘယ်လိုလုပ်မလဲဆိုတဲ့ဆင့်အမှန်တရားကြီးပါတယ်အဲ့တော့ဒီအဆင့်လေးကိုလုပ်ဖို့အတွက်ဆိုရင်ကျွန်တော်တို့အနေနဲ့ပုံပြင်ပြောရပါတယ်ဒါတော့ကျွန်တော် story telling ကိုခေါ်တာပါအဲ့တော့ဒီနေ့ခင်မှာရောင်းချတဲ့ကုန်ပစ္စည်းတွေကတစ်ခုနဲ့တစ်ခုကွာဖို့အတွက်ဆိုရင်တော်တော်လေးအားထုတ်လာကြတာတွေ့ရပါတယ်ဒါပေမဲ့လူတွေမိညာတစ်ခုရှိပါတယ်ဒါကတော့ပုံပြင်ပါအဲ့တော့ဒီ story telling နဲ့ပတ်သက်လို့နောက် focus တွေမှာကျွန်တော်ပြန်လည်းညွှန်ပြပေးပါဦးပြန်လည်းညွှန်ပြပေးပါပါမယ်အမေဆွေတို့အနေနဲ့ရောအရင်တုန်းကဒီ safe funnel ကိုကြားဘူးလားဒီကြောက်ရည်ဆိုလို့ရှိရင် comment မှာ yes လို့ပြပေးခဲ့ပါဦးတကယ်လို့မကြောက်ဘူးခမကြောက်ရည်ဆိုလို့ရှိရင်တော့ good ပေါ့ဗျာအဲ့တော့နောက်ပြီးတော့ဒီ podcast ရဲ့ message တွေအတွက်တစုံတရာကြိုရှိခဲ့မယ်ဆိုလို့ရှိရင်တခြား message တွေလည်းပြန်လည်းမျှဝေပေးပါဦးအားလုံးကျေးဇူးတင်ပါတယ်မင်္ဂလာရှိတော်နေ့လေးဖြစ်ပါစေ